ကရင်ပြည်နယ်မြောင်းဝီမြို့ရဲ့တောင်ပိုင်းစစ်ကောင်စီတပ်ဆွဲထားတဲ့တေဘောဘိုးစခန်းကိုကယန်ယူကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကမေလ၁၀ရက်နေ့ကတည်ယူနိုင်ခဲ့ပါတယ်။အဲ့ဒီတိုင်းငယ်တဲ့အချိန်မှာစစ်ကောင်စီဘက်ကတပ်ချက်ကြီးအဆင့်တာဝန်ရှိသူအပါအဝင်စစ်သုံးဘက်၆ဦးကိုဖမ်းမိခဲ့ပါတယ်။နောက်စစ်လက်နက်အများများကိုလည်းတင်းစီရမိခဲ့တယ်လို့ဆိုပါတယ်။
စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်၃၀လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ထိုင်းနယ်စပ်ကနေ VOA သတင်းတော့မအေးအေးမှသတင်းပေးပို့ထားပါတယ်။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကပြည်ပေါ်ဖို့နဲ့ဗလဲတို့ကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ ကျန်ဒီကိုကရင်မျိုးသားကာကွယ်ရေးတပ်PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်တွေဟာမေလ၁၂ရက်နေ့မှာတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။မေလ၁၉ရက်နေ့မှာလည်းမနေ့နှစ်နာရီကျော်အချိန်လောက်မှာ၄ကြိမ်ကျော်ဘက်မှာဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့သေးတယ်လို့လည်းသိရပါတယ်။မနေ့ကဖြစ်တ TNU ပြည်ရင်းမျိုးသားအစည်းအရုံးနိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူခရူစောတော်နီကအခုလိုပြောပါတယ်
အော်ကျွန်တော်အကြမ်းဖက်ကြတာကစုံမားတော့6ရောက်ပါလိမ့်မယ်။ဟောသူရလို့အကြီးဆုံးကတော့တိုက်တက်ပြီးပါပဲ။လောက်ပါပဲ။ဆောင်းဟာကျတော့ဒီကကြဒီကကြလေးနောက်ပြီးတော့ရေပေါ်အဲ့တော့ပါပဲ။စစ်တမ်းနဲ့တော့များတယ်။အဲ့ဒါရှင်းပြရတော့ဒီစစ်မီလီမီတာကအဆင့်ကျောင်းကတည်းက60မီလီမီတာတာမီးရှင်ကျောင်းကတည်းကနော်။ RPG အနေနဲ့ချင်းကတည်းကနော် RPG မှာနော်အဲ့ဒါ။နောက်ပြီးတော့60မမကွန်မန်ဒိုကတည်းကနော်။MG3 စတက်ကတည်းက MA2 က၄လက် MA3 က၂လက် MA5 ကတည်းကတည်းကမအားလာဘူးကလည်းကြီးနေရအဲ့လိုပဲဟု
တ်ကဲ့
ဆက်လို့ကျွန်တော်ဘုံကြီးကြီးမိုင်းကြီးနောက်ပြီးတော့ RPG ကြီးကြီးတွေနောက်အဲ့လိုပဲနော
်အခု KNU ကပြန်လဲသိမ့်ပိုက်လိုက်တဲ့ဒေဘဘုတ်စခန်းဆိုတာဟာ1988ခုနှစ်အရေးတော်ပုံအပြီးထွက်လာကြတဲ့ကျောင်းသားအများအပြားအခြေချတဲ့ KNU ရဲ့အထင်ကြီးရစခန်းတစ်ခုဖြစ်ပြီး1990ခုနှစ်နောက်က KNU ကလက်လွတ်ခဲ့ရပြီးတဲ့နောက်အခုနှစ်30ကျော်အကြာမှာပြန်လဲသိမ့်ပိုက်နိုင်ခဲ့တာပါဒီစခန်းဟာစစ်ကောင်စီအတွက်ကော KNU အတွက်ပါအရေးပါတဲ့ဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်ဒီစခန်းကိုစစ်ကောင်စီဘက်ကနေပြန်လဲရယူနိုင်ဖို့အတွက် KNU ကလည်းတင်ရနဲ့တနေ့တိုက်ခိုက်ခဲ့ရတယ်လို့စစ်ကောင်စီဘက်ကလည်းလီလာဆက်ရှင်လေးကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအချိန်30လောက်လုပ်ခဲ့တယ်လို့လည်းခရူစောတော်မိကဆိုပါတယ်
။ဟုတ်ကဲ့ရေးပါပါတယ်။နေစားပြောမှာတော့ရှိတယ်စခန်းကြီးတွေဟာပြောရမယ်ဆိုဒီဟာမှာပြရရရည်ကြီးရည်ကြီးရဲ့စခန်းကြီး။သူတို့ကလည်းအဲ့ဒီနေရာတွေပဲတည်သွားလို့တော့နော်။အချိန်ကြီးရဒီစခန်းကြီးတွေလည်းယူပါတော့ပြန်။ဒီစခန်းကိုရောက်ဖို့ရည်ဆိုတော့ဟိုးဆက်ကနေညပါရက်ဆက်ကြက်ဆက်ကြည့်တာ။ဆက်ရှိရဲ့တမနဲ့လုံးမွန်ရယ်ပိုင်းမှာပဲနော်။နာရီ3နာရီလောက်မှာကြာတယ်။အဲ့အချင်းသားကကျွန်တော်တို့ပြရအောင်လာတော့ဟိုတက်ရင်ရောနောက်ပြီးတော့ဥစားတယ်နော်ဒီဟာရင်ရောတက်တဲ့အချိန်ရော20 30ကြီးရှိတယ်နောက်ဆုံးချင်းရောက်ဆိုကျွန်တော်ပြေးသွားကြည့်လိုက်တော့ဟိုဟိုရောက်တော့နော်28ချင်းလို့ကျွန်တော်တို့စီကိုတင်ပို့လာတယ်အဲ့မှာပြင်းနေတဲ့အချိန်ရော
မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပင်းဆောင်300နီးပါးခိုင်းခိုက်ချမ်းကိုထွက်ပြေးတင်းချောင်ရရတယ်လို့တောင်ရင်မြင့်အကြီးကိုလည်းအကြီးတဝိုက်ကကြီးပါတွေကစစ်ပင်းဒုက္ခတွေတွေထွက်ပြေးလာကြပါတယ်KNU တက်မှာ6ထိချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနေချီပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းဆောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးပေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံလို့ရဆိုပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကကမ်းလှမ်းခဲ့ပေမဲ့ KNU ပြည်ရင်မျိုးသားအစည်းအရုံးကတော့ဒီကမ်းလှမ်းချက်ကိုပယ်ချထားပါတယ်ရှင်။